မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ12ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်သတင်းကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်
။အလို့သမားမှတ်ပုံတွေကိစ္စတွေရက်ချင်းတွေကြီးပြေဆောင်လို့ခု
ကျွန်မခွာညိုပါရှင်။အခုမနက်ခင်စီစဉ်တွေကိုတာဝန်ယူပါမယ်။
မင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးမှာပါဗီယက်နမ်နိုင်ငံမှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ကြိမ်သုံးကြိမ်လောက်စကားနှင်းငယ်ပြောခွင့်ရပြီးဆီးရီးယားအရေးကိုအဓိကထားပြောကြားခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေရပ်သွားအောင်တားဆီးဖို့အတွက်ကြိုးစားတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမြောက်ကိုရီးယားကရှုံချလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကိုရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတဟောင်းဂလိုရီယာအရိုယိုကညစာစာပွဲနဲ့တီးခင်းအခမ်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါမခွန်ရည
်ကောင်းပါပြီရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီထိုင်းနိုင်ငံမှာဇွန်လကထုတ်ပြန်ခဲ့တဲ့ရွှေပြောင်းအလုသမားဆိုင်ရာဥပဒေကိုထိုင်းဆိုရကဆိုင်ငံ့ပေးလိုက်တဲ့အတွက်အလုသမားတွေတက်တေကန်ကပြရရှိရတဲ့အတွက်ပို့ပြီးတော့အဆင်ပြေစေတဲ့အကြောင
်းအလုသမားမှတ်ပုံတွေကိစ္စတွေရက်ချင်းတွေကြီးပြေဆောင်လို့ဖို့နိုင်ငံတပါဒုတိယပိုင်းကတော့ဗာလဲဆိုတော့ထိုင်းနိုင်ငံမှာရောင်းနေနေပြီးသားအလုသမားတွေထဲမှာတတိလွေးနေတာလ
ေထိုင်းနိုင်ငံမြန်မာရွှေပြောင်းအလုသမားရေကူညီပေးနေတဲ့ဦးမိုးချိုးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်တခါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်၃ပုံတစ်ပုံမှာကူညီမှုအထူးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီရဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါမယ်ရှင်
ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအတန်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ကြိမ်သုံးကြိမ်လောက်စကားနှင်းငယ်ပြောကြားခွင့်ရခဲ့ပြီးဆီးရီးယားရေးကိုအဓိကထားဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောပါတယ်ဗီယက်နမ်နိုင်ငံဒန်နန်မြို့ကနေဟနွိုင်းမြို့တော်ကို Air Force 1လေယာဉ်နဲ့အသွာလမ်းမှာသတင်းထုတ်တွေကိုပြောကြားရမှာဆီးရီးယားရေးနဲ့ပတ်သက်ပြီးသမ္မတပူတင်နဲ့ပူးတွဲကြေညာချက်ထုတ်ပြန်ဖို့အတွက်သူသဘောတူညီချက်ခဲ့ပြီးဒါဟာအသက်ပေါင်းများစွာကိုကဲတင်နိုင်လိမ့်မယ်လို့ပြောပါတယ်။ကြီးညာချက်ကိုရုရှားဆွေရောက်ကပထမထုတ်ပြန်ခဲ့တာဖြစ်ပြီးဆီးရီးယားမှာအကြမ်းဖက်မှုတွေလျှော့ချဖို့အပြစ်ရသဘောတူညီချက်တွေအားဖြည့်ဖို့လူသားချင်းစာနာမှုအကူအညီအတားအဆီးမရှိအောင်လုပ်ပေးဖို့နဲ့ပဋိပက္ခအတွက်နိုင်ငံရေးအရာဖြေရှာနိုင်မဲ့အခြေအနေတွေလုပ်ပေးဖို့ကနဦးခြေလမ်းပြတ်ဖြစ်တဲ့ဒေတာရင်းတင်းမောင်မှုတွေလျှော့ချရအရေးကြီးကြောင်းခေါင်းဆောင်နှုတ်ကအတည်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပြင်သမ္မတပူတင်နဲ့သမ္မတထရမ့်တို့နှစ်ဦးဟာအမေရိကန်နဲ့ရုရှားတပ်တွေအန္တရာယ်ကင်းရေးအတွက်နှစ်နိုင်ငံစစ်တပ်ရရှိတွေကြားဆက်သွယ်ရေးလုပ်ဖို့အတွက်လမ်းကြောင်းတွေဖွင့်ထားဖို့နဲ့ IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရေးမှာနှစ်နိုင်ငံတပ်တွေထိတွေ့ဆက်ဆံပြီးအငြင်းမပွားဖို့သဘောတူခဲ့ကြောင်းဖော်ပြထားတာပါ။အကြမ်းဖက်ဝါဒတိုက်ဖြစ်ရေးအတွက်အခြေခံမူဝါဒတွေခိုင်မာကြောင်းပြသတဲ့အခုပူးတွဲကြေညာချက်ဟာအလွန်အလွန်ရေးကြည့်တယ်လို့လဲသမ္မတပူတင်ကဗီယက်နမ်နိုင်ငံဒန်နမ်မြို့မှာစနေနေ့ကသတင်းထုတ်တွေကိုပြောကြားခဲ့ပါတယ
်ဒီတော့တွင်အရှိတောင်အစနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံဟာကမ္ဘာပေါ်မှာအလွန်အမခန်းပွေရာနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးမွမ်းခံဖွင့်လိုက်ပါတယ်သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းနောက်ဆုံးခီးစဉ်ဖြစ်တဲ့ဗီယက်နမ်နိုင်ငံကိုရောက်စဉ်ဟနွိုင်းမြို့တော်မှာနိုင်ငံတော်အခမ်းအနားနဲ့သူ့ကိုကြိုဆိုတဲ့စနေနေ့ကအဲ့လိုပြောကြတာပါသမ္မတထရမ့်ဟာတနင်္ဂနွေဒီကနေ့မှာတော့ဗီယက်နမ်သမ္မတထရန်ဒရိုက်ကွန်နဲ့ရောအခြားဗီယက်နမ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဗီယက်နမ်ဒါနန်မြို့မှာကျင်းပတဲ့ APEC ညီလာခံကိုတက်ရောက်ပြီးဟနွိုင်းမြို့တော်ကိုသမ္မတထရန်ရောက်လာတာပါ။ APEC ညီလာခံအပြီးဒီ APEC 20နိုင်ငံအဖွဲ့ဝင်တွေကြေညာချက်ထုတ်ပြန်ရမှာတော့လွတ်လပ်တဲ့ကွန်တွယ်ရေးနဲ့ဒေသတွင်းနှီးကပ်စွာပူးပေါင်းဆောင်ရွက်ရေးကိုဖော်ပြခဲ့ပေမဲ့ထရန်ရဲ့အမေရိကန်ဦးစားပေးအယူဆကိုတော့ထည့်သွင်းခဲ့တာမျိုးမရှိပါဘူး။လူသံပေါင်းများစွာတည်ဆုံခဲ့ရတဲ့ဗီယက်နမ်စစ်ပွဲနောက်ပိုင်း2000ခုနှစ်နောက်ပိုင်းမှာဗီယက်နမ်နိုင်ငံရဲ့ GDP ဟာနှစ်စဉ် 6.5% ခန့်လုံးဝန်းကျင်မှာရှိတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရပ်တန့်သွားအောင်တားဆီးဖို့အတွက်ကြိုးစားတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမြောက်ကိုရီးယားကရှုံချလိုက်ပါတယ်။သမ္မတထရမ့်ရဲ့အာရှခီးစဉ်နဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပထမဆုံးဖြစ်တဲ့တရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်လိုလားသူရဲ့ခီးစဉ်ဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စစ်တားဆီးဖို့ကိုကာကွယ်မှုကိုဖယ်ရှားဖို့အတွက်ကြိုးစားရင်းထိတ်တန့်ရင်ဆိုင်မှုလုပ်ဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်သမ္မတထရမ့်ဟာမြောက်ကိုရီးယားကိုကမ္ဘာအတိုင်းဝိုင်းကနေဖယ်ချင်ပြီးသူ့ရဲ့အဆိုအရအားနည်းအောင်ကြိုးစားနေပါတယ်လို့လည်းဆွဆွဲလိုက်ပါတယ်။ သမရထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအများအပြားမြောက်ကိုရီးယားအရေးကိုပဲအဓိကထားပြီးဆွေးနွေးခဲ့တာပါတရုတ်သမရရှီကျင်ပင်နဲ့တီးတန့်တွေ့ဆုံရမှာလဲမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုပြောကြားခဲ့တယ်လို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်သမရရှီဟာစွမ်းအားရှိသူမှုမြောက်ကိုရီးယားအရေးဖြည့်ရှင်းပေးနိုင်မယ်ဆိုတာသိကြပါတယ်လို့သမရထရမ့်ကတရုတ်သမရကိုပြောခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ကလည်းပြောပါတယ်ရှီကျင်ပင်ကတော့တောင်ကိုရီးယားသမရမွန်ဂျေအင်နဲ့စနေနေ့တွေ့ဆုံဆွေးနွေးရမှာလုံခြုံရေးဆိုင်ရာမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုဖြေရှင်းနိုင်ဖို့အတွက်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ပြီးလုပ်ဖို့တိုက်တွန်းခဲ့တယ်လို့ကျုပ်အစိုးရစင်ဝါသတင်းကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ
် Patriot ဂျာပြန်တုံးကြီးပါတဲ့ထောက်လန်းရေး drone ယာဉ်တစ်စင်းဟာဂူလန်ကုန်းမြစ်စစ်မဲ့ဇုန်ကိုဖြတ်ပြီး Israel နိုင်ငံဘက်ဦးတည်ပြန်တန်းနေစဉ်မှာ Israel စစ်တပ်ကပစ်ချလိုက်ပါတယ်မိမိတို့နိုင်ငံရဲ့အချုပ်အခြာအနာပေါ်မြည်ခဲ့သို့သောချိုးဖောက်မှုမျိုးကိုမဆိုအစ္စရေးအစိုးရကပြင်းထန်တဲ့အရေးတကြီးကိစ္စအဖြစ်သတ်မှတ်ပြီးရန်စမှုမှန်သမျှကိုအင်အားနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအဗီတာလီဗမန်ကကြေညာချက်တစ်စုံထုတ်ပြန်ခဲ့တာပါအခုဝေဟင်တဲ့ပြန်တန်းတဲ့မောင်းသူမဲ့ယင်ဟာတိုက်ခိုက်ရေး drone ယင်မဟုတ်ဘူးလို့အစ္စရေးစစ်ဘက်ကအတည်ပြုပြောကြားခဲ့ပြီးဒီ drone ယင်ဟာအီရန်ဒါမှမဟုတ် Hezbollah တို့နဲ့ဆက်နွယ်မှုရှိမရှိစုံစမ်းသွားမယ်လို့ဆိုပါတယ်ဂူလန်ဒေသဟာ1983ခုစစ်ပွဲအပြီးအစ္စရေးနဲ့ဆီးရီးယားနိုင်ငံတွေကိုခွဲခြားထားတဲ့နေရာဖြစ်ပါတယ်2017ဆီးရီးယားပြည်တွင်းစစ်ကဆလို့အကြမ်းဖက်မှုတွေကူးစက်ဖြစ်ပွားလာတဲ့နေရာတစ်ခုလည်းဖြစ်ပါတယ်1969 6ရက်ကြာစစ်ပွဲအတွင်းကီလိုမီတာ1200ခန့်ရှည်လျားတဲ့ဂိုလန်ကုန်းမြစ်ဒေသကိုအစ္စရေးတို့သိမ်းယူခဲ့တာဖြစ်ပြီးနှစ်နိုင်ငံကြားအခုကြည့်ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုနိုင်ခြင်းမရှိသေးပါဘူး
အတိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
U.S. American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာ73ရက်ကနေ79ရက်နေ့ထိကျင်းပသွားမယ့်32ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာစနေနေ့မှာဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါပြီ။ဖိလစ်ပိုင်မှာသမရဟောင်း Glorio Arroyo ကGloria Arroyo ကဒေါန်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့ကိုစနေနေ့ညမှာပဲညစာစာပွဲနဲ့တေခင်းအခမ်းခဲ့ပါတယ်။ညစာစာပွဲမှာသမရဟောင်း Arroyo ကဖိလစ်ပိုင်နဲ့မြန်မာဖိလစ်ပိုင်နဲ့ကမ္ဘောဒီးယားတို့ဟာနှစ်နိုင်ငံချင်းစီအပြန်အလှန်တန်တမာအဆက်အသွယ်တွေလုပ်လာခဲ့တာအနှစ်60ပြည့်အထိမ်းအမှတ်အတွက်ဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဖိလစ်ပိုင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အခုဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့အခါမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပဋိပက္ခတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းဖို့နိုင်ငံတကာခေါင်းဆောင်တွေကဖိအားပေးလာမှနဲ့ဒေါန်ဆန်းစုကြည်ကြုံတွေ့ရမယ်လို့ခန့်မှန်းရပါတယ်။ဒီနှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီပွဲဟာအမေရိကန်သမ္မတဒေါနယ်ထရမ့်ပထမဆုံးချိန်ဒီအစည်းအဝေးကိုတက်ရောက်လာတာလည်းဖြစ်ပါတယ်။အာရှ၅နိုင်ငံခီးထွက်နေတဲ့သမရထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်ကိုနောက်ဆုံးဝင်ရောက်တာဖြစ်ပါတယ်
။အာရှတိုက်မှာအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံမှာအင်တာနက်ဆက်သွယ်ရေးအလျင်အမြန်တိုးတက်လာတာနဲ့ဈေးသက်သာတဲ့စမတ်ဖုန်းတွေရလာတာဟာလူအလုံးကိုတပြေးညီဖြစ်စေတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။မြို့ပြနဲ့ကျေးလက်မှာလူလူ15သန်းလောက်ဟာအချိန်တိုတွင်းမှာပဲမိုဘိုင်းဖုန်းကတဆင့်အင်တာနက်ရောဆက်သွယ်ရေးလူမှုဆက်သွယ်ရေးမီဒီယာတွေကိုပါသုံးလာနိုင်ပါတယ်။ဒါပေမဲ့လည်းအင်တာနက်ကိုကြည်ကြဲပြန့်သုံးလာနိုင်တဲ့အပြုသဘောဆောင်တဲ့တက်ရောက်မှုအပေါ်အကောင်းမြင်သဘောရှိတဲ့တက်ကြွလှုပ်ရှားသူတွေကြားမှာလွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့စိုးရိမ်စိတ်တွေတိုးလာပါတယ်။အကြောင်းကတော့ online ပေါ်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုနှိမ်နှင်းခံနေရပါတယ်။
အိန္ဒိယကနေအာဖဂန်နစ္စတန်နိုင်ငံအတွက်တင်ပို့တဲ့ပထမတုတ်ဂျုံတွေဟာအီရန်စစ်ကမ်းကနေတဆင့်ရောက်ရှိလာပြီးဖြစ်တဲ့အတွက်ကုန်းတွင်းပိုင်းမှာတည်ရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်အိန္ဒိယပါကစ္စတန်ကိုဖျက်ဆီးရမလို့ပဲပထမဆုံးအိန္ဒိယနဲ့ကုန်းသွယ်လမ်းကြောင်းတစ်ပွင့်သွားပြီးဖြစ်ပါတယ်။ဒီမဟာဗျူဟာကျတဲ့ရေလမ်းကြောင်းဟာအာဖဂန်နဲ့အိန္ဒိယနှစ်နိုင်ငံကြားကုန်းသွယ်ကူးသန်းဆက်ဆံရေးတိုးတက်မှုကိုအထောက်အကူဖြစ်စေမယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ဒါ့အပြင်ပြိုင်ဘက်ပါကစ္စတန်ကအိန္ဒိယကုန်းစည်တွေကိုသူ့နိုင်ငံကိုဖျက်ချော်ကူးသန်းခွင့်မပြုတဲ့အတွက်ဒီလမ်းကြောင်းအသစ်ဟာအိန္ဒိယကိုအာဖဂန်ကတဆင့်အလဲပိုင်းအာရှဒေသတချို့လက်လှမ်းမိလာစေမှာလည်းဖြစ်ပါတယ်။
အမေရိကန်တောင်ကိုရီးယားနိုင်ငံဘူးတွဲလေ့ကျင့်မှုကိုအနောက်ပစိဖိတ်ဒေသတွင်စနေနေ့မှစတင်လိုက်ပါတယ်။တနင်္ဂနွေနေ့ကျင်းပမဲ့တီးခြားစီးလေ့ကျင့်မှုမှာဂျပန်နိုင်ငံရဲ့အကြီးမားဆုံးစစ်သင်္ဘောနဲ့အတူအမေရိကန်လေယာဉ်တင်သင်္ဘောကြီး၃ဆင်းလည်းပါဝင်မှာဖြစ်ပါတယ်။ဂျပန်ပင်လယ်နဲ့အရှေ့တရုတ်ပင်လယ်မှာကျင်းပမဲ့စီးလေ့ကျင့်မှုမှာဂျပန်နိုင်ငံအနေနဲ့သူ့ရဲ့လေယာဉ်တင်သင်္ဘောတစ်ဆင်းကိုထည့်သွင်းအသုံးပြုမယ်လို့တပ်ဖွဲ့ကနေပြီးတော့ကြေညာထားပါတယ
်။တင်းငွေနေမြခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြေညာပေးသွားကြတာပါရှင်။အတန်းလွှင့်ချင်းဆဆာချင်းစပိုင်းဆိုင်ရာချိုးရင်းချက်ကြောင့်အတန်းပိုင်းထုတ်လွှင့်မှုအနှဲငယ်ကမကမဖြစ်ခဲ့ရတဲ့အတွက်တော့တောင်းပန်ပါတယ်ရှင်။အခုပထမဆုံးရွှေပြောင်းအလုပ်သမားတွေအတွက်ထိုင်းနိုင်ငံကဥပဒေသစ်ကိုထပ်ပြီးတော့ဆိုင်ငံ့ထားမယ့်အကြောင်းနဲ့စပါမယ်။ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေတာကိုဖမ်းဆီးနှိမ်နှင်းဖို့ BE 2019အလုပ်သမားဥပဒေပါတဲ့ပုံမှန်၄ခုကိုဒီ3လထပ်ပြီးတော့ဆိုင်ငံ့ပေးမယ်လို့ထိုင်းအစိုးရအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဒီရွှေပြောင်းအလုပ်သမားဆိုင်ရာဥပဒေသစ်ကိုဇွန်လ22ရက်နေ့စွဲနဲ့ထုတ်ပြန်ထားခဲ့ပေမဲ့ဇွန်လ23ရက်နေ့မှာ6လဆိုင်ငံ့ပေးမယ်အကြောင်းထိုင်းစစ်ကောင်စီအစိုးရကကြေညာခဲ့တာဖြစ်ပါတယ်။ဆိုင်းငံ့ချက်ကြောင့်တရားဝင်အထောက်အထားလုပ်မဲ့သူတွေအတွက်အဆင်ပြေရကြောင်းအလုပ်သမားရေးဆောင်ရွက်သူတွေကပြောကြပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းကနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေအတွက်ဂျွန်လအတွင်းကဥပဒေသစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာတွေနေရာပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလုပ်သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ဥပဒေတွေကပုံမှန်တချို့ကိုရက်ပေါင်း180တိဆိုင်းငံ့ပေးထားတာပါဒီဇင်ဘာလကိုရင်တော့ရက်ပေါင်း180ပြည့်တော့မှာဖြစ်ပါတယ်ရက်ပေါင်း180ကျော်လွန်သွားခဲ့ရင်တော့ထိုင်းနိုင်ငံကဥပဒေတိုင်းဆောင်ရွက်ဖို့အတွက်အစပိုင်းမှာရည်ရွယ်ထားပေမဲ့အထောက်အထားလက်မှတ်တွေပြည့်စုံအောင်လုပ်ဆောင်နိုင်ဖို့အတွက်ဒီရက်ပိုင်းအတွင်းမှာပဲနောက်ထပ်3လထပ်တိုးပြီးတော့ဆိုင်းငံ့ပေးခဲ့တယ်ဆိုပြီးမဲဆောက်ခြေဆိုင်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီJACBA ရဲ့ဥက္ကဋ္ဌဦးမိုးကျူးကပြောပါတယ
်ကျွန်တော်ကနေပြီးတော့ဒီဇင်ဘာထိဆိုတော့6လပေါ့နော်အဲ6လဆိုင်းငံ့ခဲ့တာနဲ့ပတ်သက်ပြီးတော့နောက်ထပ်3လဆက်လက်ဆိုင်းငံ့ပေးဦးမယ်ဒါမဲ့2018ခုနှစ်မလ30ရက်နေ့ထိဆိုင်းငံ့ပေးမယ်ဆိုင်းငံ့ပေးရတာအကြောင်းနှစ်ခုကိုအခြေပြုပြီးဆိုင်းငံ့ပေးတာပထမအကြောင်းကတော့ဘာလဲဆိုတော့တရားမဝင်နိုင်ငံသားအလုပ်သမားတွေဟာအလုပ်သမားမှတ်ပုံတွေကိစ္စတွေရက်ချင်းတွေရှိတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့အပြည့်ပြည့်စုံအောင်လုပ်ဖို့ဆိုင်းငံ့တာတပါဒုတိယပိုင်းကတော့ဘာလဲဆိုတော့ထိုင်းနိုင်ငံမှာရောင်းနေနေပြီးသားအလုပ်သမားတွေထဲမှာအကြောင်းမျိုးမျိုးနဲ့အထောက်အထားမစုံနေတဲ့အလုပ်သမားတွေရှိတယ်။တစ်သေးလွှဲနေတာတွေအလုပ်ကိုင်းနေရလွှဲနေတာတွေအထောက်အထားမစုံနေတဲ့အလုပ်သမားတွေလည်းအထောက်အထားတွေပြန်လဲတက်မှတ်နိုင်အောင်အချိန်ပေးတဲ့သဘောပဲ
။ဒီလိုဆိုင်းငံ့ပေးလိုက်တဲ့အတွက်အလုပ်သမားတွေအတွက်အဆင်ပြေသွားမှာဖြစ်ပြီးအထောက်အထားလက်မှတ်တွေကိုပြည့်စုံအောင်လုပ်နိုင်လိမ့်မယ်ဆိုပြီးပြောသွားပါတယ်
။ချစ်ပြောင်းအလုပ်သမားတွေအနေနဲ့ကိုမှမစုံလင်သေးတဲ့အထောက်အထားတွေစုံလျောင်လုပ်ဖို့အတွက်အချိန်ရသွားတယ်အချိန်ရသွားတဲ့ဆိုတဲ့မှာကုန်ကြစည်းရှိနေနောက်မိမိတစ်ဖက်ရနေပြီးတော့မိမိပေါ်မှာကြီးကြီးပြူပြူနဲ့မိမိရဲ့လုပ်ငန်းရှင်ဖြစ်ကြောင်းအာမခံချက်ပေးနိုင်တဲ့အနေအထားတစ်ခုကိုတည်ဆောက်လို့ရသွားတယ
်ဆိုင်းငံ့ထားတဲ့ဥပဒေပုံမှတ်တွေထဲမှာတရားမဝင်အလုပ်သမားတွေကိုအရေးယူခြင်းဆိုင်ရာပုံမှတ်101ခွင့်ပြုချက်မရှိတဲ့လုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကိုခိုင်းစေတဲ့အလုပ်ရှင်တွေကိုတော့အရေးယူခြင်းဆိုင်ရာပုံမှတ်102အထောက်အထားမရှိတဲ့သူတွေကိုလက်ခံထားခြင်းဆိုင်ရာဥပဒေပုံမှန်100နဲ့ဌာနဆိုင်ရာကိုစာနဲ့အကြောင်းကြားခြင်းမရှိဘဲလုပ်ငန်းလုပ်ကိုင်ခြင်းဆိုင်ရာဥပဒေပုံမှန်119လို့ဖြစ်ပါတယ်။ဒီဥပဒေ၄ခုကိုထိုင်းစစ်ကောင်စီအစိုးရကလုတ်ပိုင်ခွင့်ပုံမှန်44နဲ့ဆိုင်းငံ့ခဲ့တာဖြစ်ပြီးဆိုင်းငံ့ကာလမှာ2019ခုနှစ်ဇွန်လ23ရက်နေ့ကနေ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ထိ6လထိပေးခဲ့ပေမဲ့အခုအခါမှာတော့ဒီဆိုင်းငံ့ကာလကိုနောက်ထပ်ထပ်တိုးခဲ့တာဖြစ်ပါတယ်။ဇွန်လ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ BE 2019အလုပ်သမားဥပဒေထဲမှာအလုပ်သမားဥပဒေချိုးဖောက်ခဲ့တယ်ဆိုရင်တော့ဒဏ်ငွေအနည်းဆုံးဘတ်၄သိန်းကနေ၈သိန်းထိပေးရနိုင်တာမို့အလုပ်ရှင်အများစုကတော့ဒီဥပဒေပုံမှတ်ကိုစိုးရိမ်ပြီးတရားမဝင်အလုပ်သမားတွေကိုမခန့်အပ်ရတော့ပဲအထောက်အထားလက်မှတ်တွေလုပ်ဖို့ပဲတိုက်တွန်းခဲ့ကြပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တန်ဝက်ကျော်တဲ့မှာ၃ပုံတစ်ပုံဟာအထူးကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကကောက်ယူတဲ့စစ်တမ်းတစ်ခုမှတွေ့ရပါတယ်။ဩဂုတ်လ25ရက်နေ့ကလေးကဆိုရင်မြန်မာနိုင်ငံကနေရိုဟင်ဂျာဒုက္ခသည်6သိန်း11,000ကျော်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ UNHCR ဌာနချုပ်ရှိရာဂျနီဗာကနေ research line ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ကောက်ဆက်ဘဇာဒီတာကကုတူပေါလုံဒုက္ခသည်စခန်းမှာ UNHCR နဲ့ဘင်္ဂလားဒေ့ရှ်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးကော်မရှင်တို့ပူးပေါင်းပြီးဒီစစ်တမ်းကိုကောက်ယူခဲ့တာပါ။ ဒုက္ခသည်လူဦးရေပေါင်း 5,800 နီးပါးအိမ်အောင်စုပေါင်း 3,200 ကျော်တို့ရဲ့အချက်လက်တွေကိုဝန်ထမ်း 100 ကျော်နဲ့တိုင်တဆင်းကောက်ယူခဲ့တာလို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုအစောဆုံးရောက်လာသူတွေကအများစုဟာအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့ UNHCR ပြောခွင့်ရအမျိုးသမီးဒူနီယာအစ္စလမ်ခန်ကပြောပါတယ်။ဒုက္ခသည်တွေရဲ့အားနည်းချက်ကိုစမ်းစစ်ဖို့နဲ့ဘယ်လိုအကူအညီတွေအလိုအဆုံးလဲဆိုတာကိုသိရဖို့ဒီစစ်တမ်းကိုကောက်ယူဖို့ဆုံးဖြတ်ခဲ့တာလို့ Miss Khan က VOE ကိုပြောပါတယ်
။ And according to the data so far collected, we have a number of household headed by single mothers.
ကောက်ယူထားသမျှအချက်လက်တွေရပြောရင်အမျိုးသားတအုပ်အုပ်ရဲ့ထောက်ပံ့မှုမရှိဘဲအမျိုးသမီးကပဲအိမ်အောင်ဦးစီးလုပ်နေရတဲ့မိသားစုအတော်များများရှိပါတယ်။မွေးခြင်းတွေကိုထိန်းပေးနေရတဲ့ကလေးငယ်တွေလည်းရှိပါတယ်။ငယ်ရွယ်တဲ့မိသားစုဝင်တွေအသက်ခံလို့ဒါမှမဟုတ်တကွဲစီဖြစ်နေလို့အထောက်ပံ့ပေးမဲ့လူမရှိတဲ့တက်ကြီးရွယ်ကိုအဖိုးအဖွားတွေလည်းရှိပါတယ
်။လူအများပြားဟာခန္ဓာကိုယ်ချွေယွင်းမှုအမျိုးမျိုးခံစားနေရပြီးကလေးငယ်အများပြားဟာသူတို့မိသားစုတွေနဲ့ကွဲကွာနေတယ်လို့ Miss Khan ကပြောပါတယ်။အဲဒီလူတွေအားလုံးဟာအသက်ကဲအထူးကူညီထောက်ပံ့မှုတွေလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်။ကောက်ယူရရှိတဲ့အချက်လက်တွေကိုအစိုးရတာဝန်ရှိသူတွေနဲ့အကူအညီပေးအဖွဲ့အစည်းတွေအားလုံးစီကိုပေးပို့သွားမယ်လို့ပြောခွင့်ရခန်းကပြောပါတယ်။ဒီအချက်လက်တွေကိုစမ်းစစ်သုံးသပ်တာကနေအကူအညီပေးအဖွဲ့တွေအနေနဲ့သူတို့အကူအညီတွေကိုအထူးရောက်ဆုံးဖြစ်အောင်ဘယ်လိုပေးမလဲဆိုတာသိနိုင်မှာဖြစ်တယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန်ကပြောပါရခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်အိန္ဒိယရဲ့အရှိတ်စီးပွားရေးဇင်းကြံဖြစ်တဲ့အိန္ဒိယမြန်မာနယ်စပ်ဒေသဖွံ့ဖြိုးရေးအခြေအနေကိုဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင်
မြန်မာစီးပွားရေးမှာတရုတ်ကြီးစိုးတယ်ဆိုပေမဲ့အိန္ဒိယအရေးကြီးပုံကိုမေ့ထားလို့မရပါဘူးမြန်မာနိုင်ငံခြားကုန်သွယ်ရေးမှာထိုင်းတရုတ်နဲ့စင်ကာပူပြီးရင်အိန္ဒိယဟာသရုတ်ကအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်အိန္ဒိယကမြန်မာပင်မျိုးစုံကိုအများဆုံးဝယ်ယူတာကြောင့်ဝယ်ယူမှုကန့်တတ်လိုက်တဲ့နေပြည်တွင်းပဲဈေးကွက်မှာအပေါက်ကမှဖြစ်ကုန်ပါတယ်အိန္ဒိယကပဲဝယ်ယူပြီးတရုတ်ကစီးဆွတ်သီးနှံဝယ်ယူပါတယ်အိန္ဒိယအရှိတ်မြောက်ပိုင်းဟာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ဘူတန်နဲ့နေပေါ်စတဲ့နိုင်ငံတွေနဲ့တိုက်တွေ့နေတာမို့စီးပွားရေးလမ်းစုံအဖြစ်အသုံးဝင်နိုင်တဲ့ဒေသဖြစ်ပါတယ်အရှိတ်မြောက်ဒေသဖွံ့ဖြိုးရေးကိုအိန္ဒိယအစိုးရစတင်အကောင့်တွေပေါ်တာမကြသေးပါဘူးအာတန်ပြည်နယ်အစိုးရဟာဂူဝါဟာတီမြို့တော်မှာအရှိတ်ပိုင်းဒေသဖွံ့ဖြိုးရေးယုံဖွင့်တဲ့အထိစိတ်သက်သန်လာပါတယ်ဂူဝါဟာတီနဲ့ဒါကာအင်ဖာနဲ့မန္တလေးခရီးစဉ်ကိုရှင်းနေကစားပြီးဘတ်စကားပြေးဆွဲတော့မယ်လို့သိရပါတယ်ကရတန်ဘက်ဆောင်တေယူဆောင်ရင်းနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမဟာလဲအရှေ့မြောက်ဒေသဖွံ့ဖြိုးရေးမှာအရေးကြီးပါတယ်အရှေ့မြောက်ဒေသနဲ့ဘင်္ဂလားဒေ့ရှ်အကြားစီးပွားရေးကွန်ရက်ရှိပေမဲ့မြန်မာနဲ့ဆက်သွယ်မှုအားနည်းနေပါတယ
်လမ်းမဆက်သွယ်ရေးနဲ့တေယူပို့ဆောင်ရေးစတဲ့အခြေခံအဆောက်အုံတိဆောက်ရုံနဲ့တိုးတက်ဖွံ့ဖြိုးလာတာမဟုတ်ပါဘူးတိုးတက်ဖွံ့ဖြိုးအောင်လုပ်မဲ့လုပ်ငန်းရှင်လူတန်းစားထွန်းကားဖို့အတွက်လိုအပ်တဲ့ပညာရေးကျန်းမာရေးနဲ့စီးပွားရေးအခြေခံလဲကောင်းမွန်ဖို့လိုပါတယ်။ဒါပေမဲ့အိန္ဒိယနဲ့မြန်မာဟာအခြေခံအဆောက်အအုံကိုတော့မတီးဆောက်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဟာမဖြစ်စလောက်မို့အိန္ဒိယဟာရေချောင်းကုန်သွယ်ရေးကိုအဓိကထားနေရပါတယ်။အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့မြန်မာပြည်ကိုအပြန်အလှန်အကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေရှိမှသာနေဆက်ကုန်သွယ်ရေးထွန်းကားမယ်လို့ယုံကြည်သူတွေရှိပါတယ်။တချို့ကလည်းအိန္ဒိယတိုင်းရင်းသားသဘုံရှိနေလို့ကုန်သွယ်ရေးမထွန်းကားတာလို့ထောက်ပြနေကြပါတယ
်။ငွေကြေးတက်နိုင်တဲ့မြန်မာပြည်သားတွေထိုင်းနဲ့စင်ကာပူမှာစေကူတာမှုခံယူတာကိုလူသိမြားပါတယ်။အိန္ဒိယမျိုးကြီးတွေမှာခွဲစေကူတာမှုခံယူကြတာတွေလည်းရှိပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာနဲ့ဘူတန်နိုင်ငံကလူနာရီအာတပီနယ်ဂူဝါဟာတီမှာဆေးရုံတက်ကြတာကိုတော့လူသိနေနေပုံရပါတယ်။အင်ဖာမျိုးရှီဂျာဆေးရုံမှာလူနာ90ရာခိုင်နှုန်းကမြန်မာပြည်ကလာတာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယအရှေ့မြောက်အရဟာပဝင်းရှင်ဒေသရဲ့ကျမ်းမာရေးမြို့တော်လို့ဖြစ်နေပါတယ်။ဆင်းရဲပင်နဲ့ဆေးပညာမှာအဆင့်အတန်းရှိတာကိုအိန္ဒိယနိုင်ငံတွေကအသိအမှတ်ပြုရတဲ့သဘောဖြစ်ပါတယ်။ကျမ်းမာရေးမြို့တော်အဖြစ်လူသိများလို့ပညာရေးမြို့တော်အဖြစ်အတိအမှတ်ပြုလာအောင်အိန္ဒိယအစိုးရကဖန်တီးပေးတဲ့လို့ယူဆကြပါတယ်
အိန္ဒိယပြည်ရှိရဲ့ခီးအတွင်းဘူဂျုံဟူးကြီးမင်းအောင်လှိုင်ကိုနိုင်ငံခေါင်းဆောင်တဦးတပ်ဖွဲ့ကြိုးစိုးဧည့်ခံတာကိုကြည့်ရင်ဗမာစစ်တပ်ကိုဦးစားပေးပြီးလက်တွေ့နိုင်ငံရေးကိုအဓိကထားလာတာထင်ရှားပါတယ်။နေဆက်သဘောနှိမ်နင်းရေးနဲ့ကုံသွဲမှုတိုးမြင့်ရေးဟာမြန်မာနဲ့အိန္ဒိယတို့ဆွေးနွေးတဲ့ကိစ္စဖြစ်ပါတယ်။စကိုင်းတိုင်းမှာခိုလုံလေးရှိတဲ့အိန္ဒိယသဘုံကိုနှိမ်နင်းရမှာဗမာစစ်တပ်အကူအညီရဖို့ဟာအိန္ဒိယရဲ့ဦးတည်ချက်ဖြစ်ပါတယ်။ဒါပေမဲ့ကချင်ပြည်နယ်မှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့ရင်ဆိုင်နေရပြီးရိုဟင်ညာလက်နက်ကင်အဖွဲ့ကိုလည်းနှိမ်နင်းနေရတာကြောင့်အစိုးရတပ်ဟာနေဆက်ဒေသတိုင်းမှာပြဿနာတွေ့နေရပါတယ်။တရုတ်တင်ပို့တဲ့စစ်ပစ္စည်း90ရာခိုင်နှုန်းကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကရယူနေတာဟာအိန္ဒိယသတိထားရမယ့်အချက်တစ်ခုဖြစ်ပါတယ်။
ဗမာစစ်အစိုးရလက်ထက်ကလေးကအပေးအယူလုပ်ပြီးလိုချင်တာကိုရယူနိုင်တဲ့တရုတ်ရဲ့ဩစာအရှိန်အဝါကိုတံပြန်တွန်းလှန်ရေးဆိုတဲ့အိန္ဒိယရဲ့ရွေချက်ဟာစိတ်ကူးရင်အိမ်မက်အဆင့်တဲ့ပုံမှန်မဟုတ်တာသိကြပါတယ်။ရှစ်လဲရုံးအရေးတော်ပုံကိုအိန္ဒိယထောက်ခံနေစဉ်ကလေးကစပြီးတရုတ်အစိုးရအဆက်ဆက်ဟာဗမာစစ်အစိုးရကိုထောက်ခံအားပေးခဲ့ပါတယ်။မြန်မာတပြည်လုံးမှာတရုတ်အရှိန်အဝါပြန့်နှံ့လာတော့မှအိန္ဒိယကဗမာစစ်အစိုးရနဲ့လက်တွဲဖို့ဆုံးဖြတ်တာပါအခုမှအရှေ့မြောက်ဒေသဖွံ့ဖြိုးရေးလမ်းစဉ်ကြောင့်မြန်မာကိုပြန်ပြီးချီးကပ်လာတာဖြစ်ပါတယ်မြန်မာပြည်နဲ့ပတ်သက်တဲ့စီးပွားရေးအခြေခံအဆောက်အအုံတိဆောက်ရမှာလေအိန္ဒိယဟာတရုတ်ကိုမရှင်နိုင်ပါဘူးမြန်မာတရုတ်နယ်စပ်ကတိုင်းရင်းသားတွေငြိမ်းချမ်းရေးလုပ်နိုင်ဖို့တရုတ်ရဲ့အကူအညီယူနေရပါတယ်အိန္ဒိယကတော့နယ်စပ်ကတိုင်းရင်းသားတပုံပြသနာမှာဗမာစစ်တပ်အကူအညီယူနေရပါတယ်အိန္ဒိယဟာဒေသဆိုင်ရာအင်အားကြီးနိုင်ငံဖြစ်တယ်လို့လူကြီးအများဆုံးဒီမိုကရေစီနိုင်ငံကြီးလည်းဖြစ်လို့မြန်မာဒီမိုကရေစီထွန်းကားရေးမှာတာဝန်ရှိသူဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီမပြောနဲ့နေဆက်ဒေသစီးပွားရေးမြင့်တင်မှုတောင်အနိုင်နိုင်ဖြစ်နေပါတယ်ခင်ဗျာ
။ဥဟောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသာပတိနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီသတင်းပါ English American Style Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုတ်နေတဲ့ idiom အသုံးတချို့ကိုကျင်းပြပေးမှာမို့ပထမဦးဆုံး
show one's hand
ကိုကျင်းပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက show show ကပြတာ one apostrophe s one's hand hand one's hand ကလူတူးတယောက်ရဲ့လက်ဖြစ်ပြီးစကားလုံးရဲ့တရားအဓိပ္ပာယ်ကတော့လူတူးတယောက်ရဲ့လက်ကိုပြတာဖြစ်ပါတယ်ဒီသုံးကဖဲကစားရက်ကနေဆင်းသက်လာတာပါဖဲကစားရမှာအများအားဖြင့်ကိုယ့်လက်ထဲမှာကင်ထားတဲ့ဖဲတွေကိုတခြားကိုယ်နဲ့ကစားတဲ့လူတွေမမြင်ရလေအောင်ကိုယ်နဲ့နီးနီးကပ်ကပ်ထားလို့ရှိပေမဲ့လို့လေလူတူကကိုယ်ကင်ထားတဲ့ဖဲတွေကိုတခြားလူတွေသိအောင်ချပြတယ်ဆိုရင် show one's hand လို့ညွှန်ပြောနိုင်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘောဒီဘက်ကတော့အရင်ကထုံမပြောတာအတိမပေးဘဲဖွက်ထားတာ show ဝဲထားတဲ့အခြေအနေအယူအဆအတွေးခေါ်အစီအစဉ်အကြံအစီစသဖြင့်တို့ကိုလူတွေသိအောင်ထုတ်ဖော်ပြောကြတာဖြစ်ပါတယ်ဒီသုံးကို16ချီမြောက်တရုတ်ကွန်မြူနီပါတီနီလာကမှာသမ္မတရှီဂျင်းပင်ကအနာဂတ်မှာတရုတ်နိုင်ငံကြီးကိုဘယ်လိုကမ္ဘာခေါင်းဆောင်နိုင်ငံဖြစ်အောင်လုပ်မလဲဆိုတာကိုချပြခဲ့ရမှာအရင်ကတရုတ်ကသူ့အင်အားဘယ်လောက်ရှိတယ်သူရည်ရွယ်ချက်သူ့အကြံစီတွေကိုအများသိအောင်ထုတ်ဖော်ပြောလို့မရှိပဲလုပ်ခဲ့တဲ့အတွက်လေဝါရှင်တန်ပို့စင်စာကြီးက she showed his hand.Now it's time for Trump to play his cards in Asia လို့ရေးသားခဲ့တာဖြစ်ပါတယ်။ Show one's hand အသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ In business dealings, it is important not to show one's hand right away.
စီးပွားရေးလုပ်ကိုင်ရမှာကိုယ့်ရဲ့အကြံစီတွေအယူဆတွေကိုဆက်ဆက်ချင်းပဲအတိပေးထုတ်မပြောဖို့ကအရေးကြီးတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ In business dealings, it is important not to show one's hand right away.
ခုစလေကျင်ပြပေးမှာကတော့
play one's cards
ဖြစ်ပါတယ်။စာလုံးပေါင်းက PLAY play ကကစားတာ ONE apostrophe S once CARDS cards once cards ကလူတို့တယောက်ရဲ့လက်ထက်မှာရှိနေတဲ့ဖဲတွေဖြစ်ပြီးစကစုထွေးရဲ့ဓာတ်ရိုက်အသေးပဲကတော့လူတို့တယောက်ရဲ့လက်ထက်မှာရှိနေတဲ့ဖဲချက်တွေကိုကစားတာဖြစ်ပါတယ်ဒီတော့ဖဲကစားရာကနေပဲဆင်းသက်လာတာကတော့ရှင်းပါတယ်ဖဲကစားရာမှာဖဲကစားသူအနေနဲ့ကိုယ့်လက်ထက်မှာရှိတဲ့ဖဲတွေကိုအကောင်းဆုံးဘယ်လိုနိုင်အောင်ကစားမလဲဆိုတာကိုကြိုးပမ်းတာဖြစ်ပါတယ်ဒီနေ့တော့ကစားရုံနေမဟုတ်ပဲနိုင်အောင်လဲကစားဖို့လိုတဲ့အတွက်ကြောင့်ဒီနေရာမှာ play once cards right ဒါမှမဟုတ် play once cards well လို့လည်းသုံးလို့ရှိပါတယ်ကို့အတွက်အကျိုးရှိအောင်ကစားတတ်ဖို့ပဲဖြစ်ပါတယ်ဒီအသုံးကို Washington Post သတင်းစာကြီးကစောစောကပြီးခဲ့တဲ့ခေါင်းကြီးမှာပဲသုံးထားတာဖြစ်ပါတယ်ခုသမ္မတ Trump အနေနဲ့အာရှခီးစင်ထွက်နေပြီးဖြစ်တဲ့အတွက်ကြောင့်လေတရုတ်သမ္မတဘက်ကတော့သူ့နိုင်ငံအတွက်ဘာတွေလုပ်မယ်ဆိုတာကိုထုတ်ပြောနေပြီးဒါကြောင့်အာရှခီးစင်မှာထရမ့်ကရောအမေရိကန်နိုင်ငံအတွက်အကျိုးရှိအောင်ဘယ်လိုခြေလှမ်းတွေယူမလဲဆိုတာကိုစဉ်းစားဖို့အချိန်တန်ပြီလို့ရေးသားခဲ့ရမှာ Now it's time for Trump to play his cards in Asia လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Myanmar needs to play its cards right on the Rakhine issue
ရခိုင်ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဒီနေ့ကိုယ်နိုင်ငံအတွက်အကျိုးရှိပြီးထိရောက်တဲ့နည်းနဲ့ဖြည့်ရှင်းကင်တွယ်ဖို့လိုအပ်တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါအလေးလာကြည့်ကြရအောင်ပါ
။ Myanmar needs to play its cards right on the Rakhine issue.
ခုနောက်ဆုံးတင်ပြပေးမှာကတော့
Lay down one's cards.
ဖြစ်ပါတယ်။စာလုံးပေါင်းက LAY lay down down lay down ကအောက်ကိုချတာ ONE apostrophe S ones CARDS cards once cards ကလူတို့တယောက်ရဲ့လက်ထက်မှာကင်ထားတဲ့ဖဲချက်တွေဖြစ်ပြီးစကူဖူးရဲ့တရိုက်ဒီဘက်ကတော့လူတို့တယောက်အနေနဲ့သူ့လက်ထက်မှာရှိတဲ့ဖဲချက်တွေကိုအောက်ကိုချပြတာဖြစ်ပါတယ်ဒီတော့ကစောစောက show one's hand နဲ့စင်တူတယ်လို့ဆိုရမှာပါဒီနေ့တော့ဖဲချက်တွေကိုဖွင့်မထားတော့ဘဲကို့မှာဘာဖဲချက်တွေရှိတယ်ဆိုတာကိုဘူးမင်းရှင်းရှင်းပဲချပြတာဖြစ်ပါတယ် idiom ဆိုတဲ့တော့ white ဒီဘက်ကတော့လူတို့အနေနဲ့အရင်ကရှိုးထားတာလူတွေကိုထုတ်ပြီးမပြောတာမသိအောင်ထားတာတွေကိုအများသိအောင်ရှင်းရှင်းလင်းလင်းပွင့်ပွင့်လင်းလင်းအရှိကိုအရှိတိုင်းချပြထုတ်ဖို့ပြောကြတာကိုဆိုလိုတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတရုတ်ကွန်မြူနတီပါတီနီလာကမှသူ့နိုင်ငံရဲ့အရှိအနာဂတ်ရေးနဲ့ပတ်သက်လို့ချပြခဲ့တဲ့အတွက်ကြောင့်လေ Pittsburgh Gazette သတင်းစာကြီးက China's Xi Jinping laid down his cards.Now it's Trump's turn to play his hand in Asia. တရုတ်သမ္မတရှီကျင်းပင်ကတော့သူ့နိုင်ငံနေနဲ့ဘာတွေလုပ်မလဲဆိုတာကိုထုတ်ပြောခဲ့ပြီးဖြစ်တဲ့အတွက်ကြောင့်အာရှခီးစဉ်အတွင်းမှာ Trump အနေနဲ့ကတော့အခြေအနေကိုကြည့်ပြီးတုံ့ပြန်ရဖို့အလှည့်ရောက်နေပြီလို့យေတာခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John laid down his cards and spoke honestly.About his financial difficulties.
John nga tu ye ngwe ji ye akhet khe dwi ne pat de lu a phit man go pu mwin le le be thauk phor cha pya ge de lu de be ya ba de u ma go naw ta kha u le la chi cha ya aw ma.
John laid down his cards and spoke honestly about his financial difficulties.
Di tin ba tin pya ge de idiom a thong nwi ga ro
show one's hand, play one's cards, lay down.One's cards.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style နဲ့ခင်အင်္ဂလိပ်သင်ခန်းစာကို burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တာရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလှိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်။အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမယ့်စနေနေ့ညတိုက်ရိုက်လေးလှိုင်းအစီအစဉ်ကိုတော့ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါတယ်။နှာစင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဆက်စုနှစ်ပေါင်းများစွာအတွင်းမှာအရသာအစိုးရတရက်ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲချိန်တန်ပြီးဆိုတဲ့စံပုတ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပြီလဲမဲဆန်နဲ့ရှင်ရဲ့မျှော်လင့်ချက်တွေရောဘယ်လောက်ထိပြည့်ဝခဲ့ပြီလဲဆိုတာကိုဒီကနေ့တိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဟောင်းတူလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူလည်းဖြစ်သူဦးရဲထွန်းလည်းလေလိုင်းမော်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်းနဲ့ဆွေးနွေးမဲ့ပုံကိုယ်ရဲ့သုံးသက်ချက်တချို့ကိုအချင်းယုံကြားချင်ပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းအလဲတွေလုပ်နိုင်ခဲ့တာမလုံလံခဲ့တာတွေနဲ့ပတ်သက်လို့ရေဦးရဘလို့များသုံးသက်နိုင်မလဲဆရာဦးအောင်သိန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်ကတော့ဟောပါတော့ကျွန်တော်အမြင်ပြောရင်တော့ပြည်သူကတော့အတော်မျှော်လင့်တာပေါ့လေနော်မျှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့ဒါမဲပေးတဲ့အတိုင်းလေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲ့ဒါပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းတွေကြတော့ကျွန်တော်တို့ကရှေ့လောက်မဲ့လုပ်ငန်းစဉ်တွေကိုမတို့တက်ပြီးချိုးချက်ပြီးလွတ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုရပါစို့ချုပ်နှင်း30လောက်နှင်း50လောက်ကပြဿနာတွေအားလဲအခုအထိမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိတာပေါ့နော်ဆိုအဲ့ဒါတွေကဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်ပြဿနာတွေပေါ့နော်ဒါပေမဲ့အခြားရလျှောက်တော့ဒီလေယာဉ်တွေကိုပြန်ပေးတဲ့အတိုင်းကြာကိုချုပ်ပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်အဲ့ချိုးရတွေကြတော့လေကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုပ်ချုပ်ရေးရန်တရားကိုကင်ကြွေရတဲ့အဖွဲ့အစည်းတွေပြောရရင်တော့အဲဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်။နော်ဒီခေါ်ယူကြိုးနေတဲ့လူတွေဖြစ်တယ်။အဲဒီလူတွေရဲ့ဒီ mindset တွေကိုမပြောင်းနိုင်သေးတဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲကောင်းမွန်တဲ့လမ်းကြောင်းပေါ်ချက်ချင်းဘလောက်စီမံချက်တွေချပြီးလွတ်ဆောင်စေအောင်တော့အဲ့လိုအဟန္တာအခက်အခဲတွေဖြစ်နေကြတယ်လို့ရှိနေပါတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးအနေအထားကိုအဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုပ်ချုပ်ရေးအနေအထားကိုပိုင်ပိုင်နေနေတော့ကျွန်တော်တို့ကံကြွနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဦးအောင်ကျေးဇူးပါ။ဆိုတော့ကျွန်တော်ဦးရဲထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဦးရဲထွန်းကဒီပြည်သူ့လွတ်တော်မှာလည်းကိုယ်စားလှယ်တူဖြစ်နေအရင်ကလောက်ခဲ့ဘူးတဲ့ပုံကိုလည်းဖြစ်တယ်ဆိုတော့ပေါ့လေဒီကု NLD နှစ်နှစ်တာရွေးကောက်ပွဲအောင်နိုင်ခဲ့တာနှစ်နှစ်တာကာလအတွင်းမှာလုံနိုင်ခဲ့တာမလုံနိုင်ခဲ့တာဦးရဲထွန်းရဲ့အမြင်လဲဆွေးနွေးပါဦးခင်ဗျာ
။ကျွန်တော်အမြင်ကတော့ဟိုကောင်းတဲ့အချက်ကိုပထမဆုံးပြောရမယ်ဆိုရင်တော့ဒီရွေးကောက်ပွဲမှာပြည်သူလူထုရဲ့မဲနဲ့အနိုင်ရတဲ့ NLD ကိုအာဏာဆွဲပြောင်းပေးနိုင်တယ်ပေါ့နော်အာဏာဆွဲပြောင်းပေးနိုင်တယ်ဒါတစ်ချက်ပေါ့ဒါကတော့အများကစိုးရိမ်နေကြတဲ့အဓိကအချက်ပဲအာဏာဆွဲပေးပါမလားဆိုတဲ့ဟာပေါ့နော်အဲ့တော့ကျွန်တော်တို့ကဆွဲပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ပြည်သူလူထုအတွက်စိတ်ထဲမှာဟိုတပင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့နောက်ကြေနပ်တခုကတော့ဒေါ်ဆန်းစုကြည်ကိုဒီသမရအဖြစ်ဒီထန်းဆောင်ွက်မပေးတဲ့အခါမှာဒီအတိုင်းအမြန်ပုံကိုနေရာကိုဖန်တီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီလုပ်တာပါပဲလေအဲ့တော့အဲ့ဒါမှလည်းဘာပဲဖြစ်ဖြစ်အစိုးရအဖွဲ့ကိုတော့ဥဆောင်ွက်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ပြည်သူလူထုကလည်းအများကြီးညှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြား ဒီကျွန်တော်တို့ NLD ကကတိပေးခဲ့တဲ့ပြည်ရင်းငင်းရရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ဒီရေရှည်သွားမယ်ကိစ္စတွေဒီ၅နှစ်အတွင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကဒီလူလူတို့ရဲ့စားဝတ်နေရေးပို့ပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲ့ဒီဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လုပ်ရမယ့်ဟာကိုအယုံဆိုင်မလုပ်နိုင်ခဲ့ဘူးပေါ့နော်အဲ့တော့ဒေါအောင်ဆန်းအဓိကကောင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့တော့အဲစိတ်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အယုံဆိုင်လုပ်မယ်လို့ပြောတော်ညာလဲအဲသူပြောတဲ့အထဲမှာထပ်ပါနေတာကဒီငញ្ញံရေးရအောင်လုပ်ဖို့ဟာအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စကအခုတည်းအထိကျွန်တော်ထင်တယ်အဓိကဦးစားပေးအနေထားမှာမရှိသေးဘူးအဲ့တော့ဒီအရင်အစိုးရလက်ထက်ကဒီမှားရင်သူအကောင့်တဲ့ဖော်တဲ့ပေါ်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်တဲ့နိုင်ငံတော်ကပိုင်တဲ့ရှုံးနေတဲ့ဟာတွေကိုပုတ်ကိကပိုင်ဟိုကူပြောင်းရေးပြည်ပဘဝမလုပ်နိုင်ခဲ့တာတို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီတတ်ထုမိုင်းတွေရတနာမိုင်းတွေရွှေတွင်းတွေဓာတ်တွေကိုစီကမ်းမဲ့တူဖော်ဝင်ပေးတဲ့ကိစ္စတို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့ဒီအစိုးရတက်တက်လာတဲ့အချိန်မှာဒါတွေပိတ်လိုက်တယ်နောက်ဆောက်လေလုပ်ငန်းတွေလည်းဆက်ဆက်ချင်းမှာအပိတ်ခံရတယ်ပေါ့နော်ဒါဥရင်းနဲ့မမီလို့ပါလို့ညာလို့စသဖြင့်ပေါ့အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူးအဲလိုဆိုတဲ့အခါကျကျွန်တော်တို့ပြဿနာတွေကအကုန်လုံးစုပြုံပြီးတော့အဲ့မှာကျလာတယ်အခုအနေထားတော့အလုတ်ကိုင်းတွေကရှားတယ်နောက်ကုန်စည်နှုန်းတွေကကြီးတယ်အဲအဲ့ဒါလိုတွေဖြစ်လာတယ်အဲ့တော့ပြည်သူလူထုရဲ့ဒီမျောလင်းချက်တွေကသူတို့ရဲ့ရေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းပိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရတဲ့ပုံမှာအမျိုးလင်းချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်ကိန်းပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကျင့်ပြတ်ခြားစားမှုကျင်းစင်တဲ့ရန်တရားဟိုဒီအုပ်ချုပ်ရေးရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အာမမထူပါဘူးပေါ့ပိုချိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအဖြစ်ဒီလိုတို့ကတော့သုံးသပ်နေကြတာရှိပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးရဲ့ check တဲ့တခုကိုကျွန်တော်ဆရာဦးအောင်သိန်းကိုမေးချင်ပါတယ်ဆိုတော့ဒီဟိုပေါ့လေစီးပွားရေးလို့လူတို့တဲ့တဲ့ရမှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာရောဒီဟိုဆရာဦးရထွန်းကထောက်ပြတယ်ဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီနိမ့်တာကာလအတွင်းမှာဟိုစောင့်ချက်တွေထဲမှာအားနည်းချက်တခုလို့ပြောနိုင်မလားဆရာဦးအောင်သိန
်းမှန်ပါတယ်ဗျအဲ့ဒီအရောကျွန်တော်တို့ဒါဝန်ခံရမှာပဲစီးပွားရေးပြုပြင်ပြောင်းလဲမှုကိုကျွန်တော်အချိန်အဟုန်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်ဒီဘဝရေးပြောင်းလဲမှုအရှင်ကိုမလုပ်နိုင်သေးဘူးဆိုတာလေဆောစောလို့နိုင်ငံခြားယဉ်ကျေးမှုနယ်မှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်ရှိရဲ့ဥပဒေတွေကအဆင်သင့်မဖြစ်သေးတာတွေအဲ့ဒီဥပဒေကိုတက်တုပ်နှင်ပြီးတော့ကျင်နေရတဲ့ကိစ္စတွေရေပေါ့နော်နောက်ထပ်ကကျွန်တော်တို့ရှိမှာကဒီမြေကြီးတွေကြီးမြင့်နေတဲ့ကိစ္စတွေရေနောက်ပြီးတော့ဒီရှစ်စစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စတွေမှာဒီနိုင်ငံရဲ့ယဉ်ကျေးမှုနယ်မှုလာရောအလွတ်လွတ်ကဲ့မဲ့ယူပြီးလက်တွန့်နေသေးတဲ့အနေအထားမျိုးတွေဖြစ်နေတယ်။နောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းကျွန်တော်အရသာအစိုးရဆိုပေမဲ့လည်းဆော့ဆော့လို့ရန်တရားအဟောင်းရဲ့ကျွန်တော်ဒီအဂရိမကင်းတဲ့ချို့အပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့တွေ့ကြုံနေရသည်နိုင်ငံတကာရဲ့ယဉ်ကျေးမှုနယ်မှုဆိုတာကိုလက်တွန့်နေတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ။
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေကိုလည်းဒီညမှာအလှည့်ပေးကြပါတယ်ဒီလိုဆွေးနွေးပွဲကိုစိတ်ဝင်စားဆက်သွယ်လာတာလည်းကျေးဇူးတင်ပါတယ်အခုဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကလည်းများနေတဲ့အတွက်ဟိုဟိုမြစ်တာရက်ခန့်ညနာကတော့ဒီလူရင်းတူရှင်းကိုဆိုရယ်ဟိုတက်နိုင်တော့ချုပ်ပြီးပြောကြဖို့မြစ်ခန့်ရက်မြစ်တာရက်ခန့်လိုပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကိုမြင့်သေးပါကိုမြင့်သေးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နမောက်မျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုရတဆွာလက်ထက်မှာတော့ကျွန်တော်တို့နမောက်မျိုးနဲ့အုပ်စု80မှာကျွန်တော်တို့မိုင်400ကျော်ပေါ့လေအဲ့မှာလမ်းလုပ်ဖို့အတွက်ကိုအခုဆိုရင်တတ်တိုင်းနေလဲခြာနေပါပြီက ကျွန်တော်တို့ဒီရဖို့အတွက်လည်းလုပ်နေပါပြီလမ်းအတွက်လည်းလုပ်နေပါပြီဒါတွေလည်းကောင်းပါတယ်နောက်မကွေးမြို့ဆိုလို့ရှိရင်လည်းကျွန်တော်တို့ရင်းကျုပ်ဒေါက်တာအောင်မင်းမျိုးရဲ့နင်းဟိုမကွေးမြို့ဆိုလို့ရှိရင်အင်မတန်မှကိုလမ်းနေကောင်းသွားပါပြီဒါကတော့ကောင်းကျိုးတွေပါနောက်တစ်ခုကကျွန်တော်တို့အားနဲ့ချက်ဖြစ်နေတာဘောင်းအားနဲ့ချက်ဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီဟိုပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကြံပြုချင်တာကကျွန်တော်အုပ်ချုပ်ရေးမှန်နိုင်တဲ့တရားရေးမှန်နိုင်လေးကိုတရားရေးမှန်နိုင်အတိအကစောင့်ကြည့်စေချင်တယ်ဗျာဒါပြလို့လဲဆိုရှင်ကျွန်တော်တို့တန်းတလုံးမင်းကြေးရမှာဖြစ်တဲ့ပြဿနာလေးတစ်ခုကလွန်ခဲ့တဲ့တင်ပေါင်း35နှစ်လောက်ကဖြစ်သွားတာပေါ့လေအိမ်ဝိုင်းညီနဲ့ပတ်သက်ပြီးတော့ဒီတင်းသေးလိုက်တယ်ပေါ့အဲ့ဒီအကြောင်းတမားလဲဆောက်လိုက်တဲ့အခါမှာနင်းနာသွားတဲ့လူကထောင်ကျသွားတယ်ဗျာအလားသူအိမ်ဝိုင်းညီကမရဘူးဗျာဒါလေးတွေကလည်းလွတ်တော်ကိုယ်စားလှယ်နဲ့ဒါလေးတွေတော့လေယာဉ်တင်ပတ်သက်တော့ဒါလေးတွေအတိအကထားပြီးတော့လုပ်ပေးစေတယ်နောက်တစ်ခုကကျွန်တော်တို့ဒီပို့ချုပ်ရာပြေးမှာပေါ့နော်ဝေးကြီးကဏ္ဍနဲ့ပတ်သက်ပြီးတော့အရှုပ်ရှင်းလေးတွေရှိတယ်ဒါလေးတွေလည်းတွတ်တော်ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ရာပြေးကော်မတီအပုပ်ကူနဲ့ပြန်တဲ့ငွေစည်းရှင်းတန်းလေးတွေပြန်ပြီးတော့လုပ်ပေးစေတယ်ကျွန်တော်ပြောချင်တာကတော့အတိအကတော့ဒီလိုရတားဆူကလက်ထက်မှာကျွန်တော်တို့အတိအကရတားဆူကမှမလုံးနိုင်မကင်နိုင်လည်းကုန်တော်လို့ပဲဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေနဲ့ဆိုင်နေ။ဒါကြောင့်ကျွန်တော်တို့သုံးသလောက်မအောင်ပြည့်ဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာ။ဒီကဏ္ဍကတော့ဟုတ်ကဲ့ပါ
။ဟုတ်ကဲ့ကျေးဇူးပါကွန်မြူနတီကျွန်တော်ချန်နယ်လူတွေလည်းအလှည့်ပေးကြပါမယ်။နောက်တူကတော့ဒီဥဆိုးဝေပါဥဆိုးဝေသဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနှံ့အခံမှုဟုတ်တော့အထူးပြောရမှာလို့ပါဟုတ်အားလုံးပြည်ပြဖြစ်ပါတယ်ဟုတ်ကဲ့အခုတိုင်းပြည်ရဲ့အနေအထားမှာအခုစောစောတုန်းကပုံကူတယောက်ပြောသားသလိုကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချွတ်ချုံကျနေတယ်မလဲပတ်ဖူးဖြစ်နေတော့ပြည်သူတွေခက်ခဲနေတယ်ဒါကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုမဲ့တိုင်းပြည်ရဲ့အကျိုးကိုရှေ့ရှုမဲ့ရင်းနှီးနှုတ်နှံမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့လာနှုတ်နှံမှာမဟုတ်ဘူးဒီတော့ဒီမိုကရေစီပါတီရဲ့အမျိုးသားဒီမိုကရေစီပါတီကရွေးကောက်ပွဲဝင်တဲ့အခါမှာသူတို့ဟိုရွေထားတဲ့အချက်၃လေးချက်ထဲမှာအခြေခံအကျဆုံးချက်အချုပ်ပေါ့ဗျာအချုပ်က2007ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအကြီးကပဲသို့တော်လည်းပြည်သူတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးလိုက်တယ်အစိုးရလည်းဖွဲ့နိုင်တယ်ဆက်တော်လည်းရောက်သွားတယ်သို့တော့2007ဖွဲ့စည်းပုံဥပဒေအရဒီ2007ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြည်ဖို့အာဏာမှာဒီမိုကရေစီအဖွဲ့ချုပ်မှာမရှိဘူးဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စည်းပွားရေးအထွေထွေပေါ့အထွေထွေရက်ကဒီအချုပ်အခြာအာဏာဆိုတာဒီဖွဲ့ချုပ်ဥပဒေကိုအလုံးပြင်ဆင်ဖို့အတွက်ကဒီဖွဲ့ချုပ်ကိုပြင်ရမယ်ပြင်မဲ့အာဏာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့27ပြည်လုံးညီလာခံမှာပေါ့ဗျာဟိုအတိုင်းအခံပုဂ္ဂိုလ်ဦးစီးတဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးတဲ့ရလက်နက်ကိုင်အဖွဲ့တွေအလုံးတဘောတင်ရရထားတဲ့ကအချုပ်ချာအာနာဒီပြည်သူလူထံကသိချင်းလာသည်တဲ့ဒီအချက်ပေါ်ဒါတိတ်အေးကြီးတယ်ဆိုတော့ကျွန်တော်တိုင်းပြည်မှာအန္တရာယ်ဖြစ်နေတယ်ဒီနောက်ချစ်ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတတ်နိုင်ဘူးအင်းအဲဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားလွှတ်တော်ကလည်းမတတ်နိုင်ဘူးဆိုတော့ကဒီဥပဒေပြင်ဆင်ဖို့အတွက်ကပြည်သူတွေကပြင်ဆင်ရမယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဦးဆိုးဝေးကျေးဇူးပါခင်ဗျကျွန်တော်တခြားလူတွေလည်းအလှည့်ပေးချင်ပါတယ်နောက်တူကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းသဘောလာတဲ့လူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ကတော့ဒီပြင်းတော့ပြင်းမျိုးနေရပါဒါပေမဲ့ပြင်းမျိုးနေတစ်ခုအတွက်တည်းမဟုတ်ဘူးကွာကျွန်တော်လက်လက်မီသေးတနင်္ဂနွေလုံးတိုင်းတာနဲ့ကျွန်တော်ဆွေးနွေးမှာပါလက်ရှိအစိုးရကျွန်တော်တို့အဲဒီအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိတယ်လို့မပြောင်းလဲတာတော်တော်များများရှိတယ်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေတို့ပြီးခဲ့တဲ့အစိုးရအဖြစ်တို့ကျွန်တော်တို့ပြောနေမယ်ဆိုတာလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတောင်းတောင်းနေတဲ့အစိုးရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိတော့မယ်တောင်းနေမှာကျွန်တော်တို့အားနဲ့သွားနိုင်တယ်ဒါကြောင့်မို့လို့ကျွဲခုကြီးပါအဲ့ဒီကျွန်တော်တို့တာဝန်ထမ်းဆောင်နေတဲ့အစိုးရကခုကိုလိုရမယ်အလုပ်ကိုသာတိတိကျကျလုပ်ခုကမပြောင်းလဲသေးဘူးဗျမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်အောက်ချိန်မှာတော့လုံးဝမပြောင်းလဲသေးဘူးဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တာဝန်ကိုကျွန်တော်တို့ကတိတိကျကျလုပ်စေချင်တယ်ဥပမာတစ်ခုပေါ့မှာနေရနေမှာဆိုရင်နိုင်ငံတော်သမ္မတဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်ထောင်စုလွတ်တော်ဤသဘောတူညီချက်ဖြင့်ကာကြီးဒီလိုဆိုဆိုရဝန်ကြီးဌာနများကိုလိုအပ်သလိုတတ်မှတ်နိုင်သည်ဝန်ကြီးဌာနများကိုပြည်စင်တတ်မှတ်ခြင်းဖြည့်စွက်ခြင်းပြုနိုင်သည်လို့ဆိုထားတယ်ဒါဆိုရင်ကျွန်တော်တို့ပုံမှန်338မှာနိုင်ငံတော်အတွင်းရှိတဲ့လက်ကန်အဖွဲ့အစည်းအားလုံးအားလုံးဒီတတ်မှတ်တော့ဒီကိုကဲမှုအောက်တွင်ရှိရမည်လို့ပြောတယ်ဖွဲ့ဥက္ကလက်နက်ကန်အဖွဲ့အစည်းမဟုတ်ဘူး အဲ့တော့ကနတော့ပုံမှန်နေရနေနဲ့နိုင်ငံတော်သမ္မတကနေပြီးတော့သမ္မတရုပ်လည်းအောက်မှာပဲတိုင်းရိုက်ပြန်ပြီးတိုင်တွေ့လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်လက်ရှိနေသားတိုင်းဆိုရင်တော့ဝင်းကြီးဒီအောင်သူဝင်းကြီးတွေကလွှင့်အောက်ကြီးကတော့ငကိုတိုင်းပဲညာ
โอเคกุตินเทวินเจซูวานาวตูก็เราเจอที่ยะไคปีเนี่ยที่ปုံเนจွန်းမျိုးอ่ะกูจ่อเม็ดတင်ဖြစ်ပါတယ်กูจ่อเม็ดတင်သဘောထားကိုလည်းလုံရင်တွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နိုင်ငံမှာကျွန်တော်ရေခိုင်ဒေတာမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စက်ရုံလုံးပေါ့တော့မရှိဘူးဗျာပုံမြန်စမှုဆိုကျွန်တော်တို့ကနိုင်ငံတော်ဆွေးရကနေပြီးတော့အင်းဟိုတုန်းကကျွန်တော်တို့ဥတည်ရှင်ဆိုလာခဲ့တဲ့ပါပုံမြန်စမှုဆိုကောက်တဲ့ဖော်ပြီးဆီပြီးတော့ကျွန်တော်တို့ပြည်သူတွေကိုပြဆိုရတာရှိပါတယ်ဒါပေမဲ့အခုလက်ရှိအကြတဆွေးရတော့ NDA ဆွေးရလာခဲ့လက်ထက်မှာတက်လာတာပေါ့နော်ဒါပေမဲ့ကျွန်တော်ပုံမြန်စမှုဆိုကိုကျွန်တော်တို့ကဒီပုံမြန်ညွန့်တွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ဒီနေ့ပြရပေးစီမှာကောက်တဲ့ဖော်မှာဆိုဖော်မှာလဲဆိုကျွန်တော်တို့ကသိတယ်ချင်းဟိုပေါ့ပုံမြန်စမှုဆိုကျွန်တော်တို့အကောက်ဒီအကောက်တွေပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်ဟိုအလုပ်ကိုခွင့်လင်းရရှိဖို့တော့ကျွန်တော်တို့ကနေပြီးတော့အဆွေရကိုနေပြီးတော့တင်ပြတော့ဆိုချင်ပါတယ်ခင်ဗျာအခုကျွန်တော်ရခိုင်ရခိုင်ပြည်နယ်မှာပေါ့ဗျာဒါမိုးအများဆုံးရတဲ့နယ်ပြည်နယ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီရခိုင်မှာပေါ့ကျွန်တော်တို့ဒီစေတတမိုင်တွေရှိတဲ့အခါမှာကျွန်တော်တို့အနည်းစပါတော့ရာဒီရာဒီတိနယ်ဒီကျွန်တော်တို့စိုက်ပျိုးလို့မရဘူးဗျာနောက်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်ကလေးဆက် gas တော့ပေါ့နော်ကြောက်ဖြူကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်စိတ္တဒေတာပေါ့စိတ္တဒေတာတော်ရော်တွေပေါ့နော်လေးဆက်မင်းမရသေးဘူးအဲ့နိုင်ငံတော်ဆွေးရတာဘ ਹੁ ဆွေးရတာနေပြီးတော့ဒါတွေကိုလေးဆက်မင်းစိတ္တဒေတာတွေလေးဆက်မင်းလောက်တော့လုပ်ခဲ့ဆောင်ပြဖို့လိုရပါတယ်
โอเคကိုကျော်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေ Facebook တွေကနေပို့ထားတဲ့စာတချို့လေးကိုလည်းအခုအလင်းတင်တော့ဖော်ပြချင်ပါတယ်အရင်ဆုံးစာတချို့ကိုတော့ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပို့လာတဲ့သောရရှင်တူကတော့ကျွန်တော်နာမည်မာရာခါလီပါတဲ့ American Iowa ပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့အနိုင်ရခဲ့ပါပြီပြုပြင်ပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်သောရရှင်ဒီ Facebook အကောင့်နာမည်ကတော့ဒီမင်းမင်းကျော်ဆိုတဲ့သောရရှင်က NLD မဲအနိုင်ရပြီးအစိုးရဖြစ်သွားကြတဲ့ကပြောင်းလဲသွားတာပါပဲတဲ့အာနာရှင်အခွင့်ဒူးကန်အစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကြိုးအတွက်သာလှုပ်ပြီးအကြွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ယုံဆက်ယုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့တရားမင်းလာအုတ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါပါတဲ့ပြည်သူတွေအသိဉာဏ်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာကဲတင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စင်ဖို့ပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ပို့ထားတာပါမြန်မာသင်္ဘောသားတူဖြစ်တဲ့ဘိုးသူရင်ဆိုတဲ့သူကရေးသားပို့ပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အခုအစိုးရတစ်ကအခက်ခဲများစွာကြုံတွေ့နေရပါတယ်။စေဆိုးရလက်ထက်အမွေဆိုးများလို့ပြောချင်ပါတယ်။ကိုယ်တိုင်မပြေချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူး။ဥပမာ ARD မြေဆောင်စီမံကိန်းဆိုပါစို့စေဆိုးရကခွင့်ပြုခဲ့တယ်။ဦးသိန်းစင်အစိုးရလက်ထက်မှာတော့၅နှစ်ဆိုင်းငံ့ပေးမယ်လို့ပြောခဲ့တယ်။အပြီးမတက်ခဲ့ဘူး။ပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံဒီပါရောကြီးပေးရမယ်အပြင်တရုတ်နဲ့ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ။2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတ်တွေရသွားတယ်။စေဆိုးရခင်မှာလည်းလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပောက်ကွဲတော့မဲ့ဘုံကအခုလာပောက်ကွဲလာတယ်ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခင်အစိုးရများရဲ့နောက်ဆက်တွဲအမွေဆိုးတွေပါဒါကြောင့်အခုအစိုးရတတ်တန်း၅နှစ်မှာတော့အဓိကလုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေးကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေးပညာရေးကျန်းမာရေးတွေလုပ်နိုင်အောင်မှာဖြစ်ပါတယ်ယင်းနှမြုပ်နှံမှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါဒါတော့နေဥပဒေကမထွက်သေးပါဘူးဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု၅နှစ်တတ်တန်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်ဘိုးသူရင်တင်မောသားတဦးဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဟိုမဆုမဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီအခုတော်တော်ရှင်နေအစိုးရမှာဆရာဦးအောင်သိန်းတို့လည်းထောက်ပြသွားတာတွေရှိပါတယ်ဆိုတော့ဒီအများမျောလင်းတယ်လို့မလုံးနိုင်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတနောက်အစိုးရရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ရတဲ့ဝန်ထမ်းရန်နေရအားနဲ့ချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာရှိတယ်ဆိုပြီးထောက်ပြထားတယ်ရှိပါတယ်ဟိုတခုရှိတာကတော့လေဟိုပေါ်လေနှစ်ပေါင်း90လောက်ရေယွန်းပျက်စီးလာတဲ့စနေကြီးတခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့လည်းတစ်ချိန်နဲ့မှာပဲပေါ်လေအနေဆုံးအဆင့်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသားနဲ့မလုံးနိုင်တာမလုံးနိုင်ခဲ့တာမျိုးတွေရောကြုံခဲ့ရတာမျိုးတွေရှိသလားဆရာဦးအောင်သိန်းနည်းနည်းတော့ဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီ No time be maga, this is the damage. They are me better than a boy, I know. Chilema, mia, zuciare. He consay, I know, I general chile did repeat. Chile did repeat. See why you put you, Nogiani, a chin in Murepita, or no. I maga, general, they are me never to be kind to a comma. A cafe, mia, chile. A few resort, the chip mong miazaga, the သိင်းစီရတဲ့အနိုင်ကျင့်သိင်းစီရတဲ့နေရာမျိုးပြဿနာတွေရှိတယ်ပေါ့နော်အတာဝန်မကျေလို့သိင်းလာလို့နောက်စစ်တပ်ကသိင်းလာလို့နောက်တစ်ခါကျွန်တော်တို့ဌာနဆိုင်ရာနေပေါ့သိင်းလာဌာနဆိုင်ရာလက်ဝယ်မှာလေရီယာရီရှိနေလာလို့နောက်စစ်တပ်မတော်တဲ့မှာလေရီယာရီရှိနေလို့ဆိုသူကလေလက်ကိုမလုတ်ခွင့်နဲ့နေရာမျိုးတွေကိုလက်ဝယ်မှာသိင်းစီထားပြီးတော့ဒီပြည်သားကိုခံစားပြီးလိုရတယ်ခမ လေသမားကလေသိမ်းခံပြီးအဲ့ဒီလေရီလေဂျုံပြန်ဖြစ်နေရပွားပြီးဖြစ်နေတယ်ဆိုဒါတွေကိုကျွန်တော်ဖြေရှင်းတဲ့အခါမှာတချို့အစိတ်ပိုင်းကြီးရောပြန်ရတယ်တချို့အစိတ်ပိုင်းကြီးတော်များများကတော့ဒီနေ့ကြီးလေမြေပြဿနာကိုကျွန်တော်ဖြေရှင်းနိုင်ကင်တွေရတာအခက်ဆုံးပြဿနာတစ်ခုဖြစ်နေတယ်ဟုတ်ကဲ့အဲ့ချက်ကကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျာဖွဲ့စည်းပုံခြေခံဥပဒေပြဿနာက တို့ရတယ်အဲ့ဒါကတော့ဒီကျွန်တော်တို့ဒီအာဏာရှင်ရဲ့အငွေအသက်ဒီပေါ့ဗျာဖွဲ့စည်းပုံကအများဆုံးတွေ့ရတယ်အဲ့တော့အဲ့ဒီဖွဲ့စည်းပုံကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဆိုတာလဲလွန်လင်းတူမဖြစ်နိုင်တဲ့အခါဒီ NLD နဲ့ဖွဲ့စည်းပုံကိုဒီနေ့ရှိတော့ permanent မထိမတုတ်နိုင်သေးဘူးပေါ့နော်အဲဒါပေမဲ့ငြင်းငြင်းရေးတို့တရားဥပဒေစိုးမိုးရေးတို့ရရှိအောင်တော့ကျွန်တော်ကြည်ကြည်ချင်းချင်းဆောင်ရွက်လုပ်ကြနေကြတော့ကျွန်တော်တွေ့နေရပါတယ်
โอเคเจซูบาကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းထပ်ပြီးလည်းပေးချင်ပါတယ်တူကတော့ဒီအမေရိကန်ပြည်ထောင်စုကကိုလာမောင်မှာ
နှစ်နှစ်တာကာလရောက်လာပြီဆိုတော့လည်းတတန်းတော့နည်းနည်းလေးတော့ရလာပြီပေါ့ဗျာဆိုတော့ဦးအောင်သိန်းပြောသလိုပါပဲဟိုကျွန်တော်အမြင်ကတော့ဟိုပြည်သူစင်ပြေတဲ့ပြည်သူတွေလည်းပြည်လာတယ်လို့ကျွန်တော်တို့ကြားပါတယ်ဥမာကော့ဘူးလို့နေရပြီပေါ့ဗျာအဲ့တော့အစင်မပြေတဲ့ပြည်သူကတော့အများစုပေါ့ကျွန်တော်ဖြစ်ချင်တာကတော့ကျွန်တော်တောက်လျှောက်ပဲ NLD ကိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာတချို့သောလူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်းဟာနေပြီးတော့ကျွန်တော်မိတ်ဆွေတွေကပြောပါတယ်အဲ့ဒီကိစ္စဟိုလေဟိုဦးအောင်သိန်းအနေနဲ့ကျွန်တော်ကဟိုပြောစီခြင်းပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တူကတော့ကျွန်တော်အေရီယာတိုင်းပန်းတနော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်ဆိုတော့တော်တော်လေးကျွန်တော်ကမပြောင်းလဲပါလေခင်ဗျာကိုကျွန်တော်လက်ပြန်ပါလေအဲ့ဒီကတော့တော်တော်ကျွန်တော်ညာလို့ရှိရင်ကျွန်တော်ဒီဟာရောဆိုလို့ရှိရင်အဲဘောကအန္တရာယ်ကြောင့်ပဲဒီအန္တရာယ်ကြောင့်ပဲဒီလိုဟာဒီဒီကတော့ကြောင်းဆုပ်ကြရတယ်ကျွန်တော်တို့ညီရတော့တင်ကူးတဲ့ကြာချပြတဲ့ဟိုတုံမိုးနဲ့ကျွန်တော်တို့ဟိုလည်းဥပါကတက်ပြီးတော့တော်တော်လေးဖြစ်သွားတယ်ကျမကြီးကျမကြီးကကျွန်တော်တို့စိတ်ပေကဆိုလို့ရှိရင်စိတ်ပေကအဆုပ်ကလေးဘူးလို့ဆိုတော့ဒီလိုကပိတ်တောင်ချပြလိုက်တယ်အခုကခီးတိုင်းလာတော့ခီးကန်းကြီးကသွားပေါ်ဒီလာဒီကန်းရဲ့ကျောင်းလေးဒီရခါဆီအမလေးဒီရခါနဲ့တော့တူတယ်ခင်ဗျာ။ရမဆက်တွေရမဆက်တွေဒီကျွန်တော်တို့ကတော့ဆိုရင်ဟိုဂျန်ကိုဆိုရင်ပြဒါစကြလုံးတရားဟိုပါဘူးမိုးလေးမရောက်တယ်။အခုလိုဒီကောင်လူကြီးကစီးသွားလို့ရတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တ
ော်ပို့ပြီးတော့ပြန်နေတဲ့ဘာတော့ပို့လိုက်တဲ့အတွက်ကျွန်တော်တို့ဟိုတော့ဆိုရင်ဇန်နဝါရီဖေဖော်ဝါရီမှာဖန်တော့ပါလို့ရတယ်။အခုဆိုတော့ကျွန်တော်တို့ဒီပါလာရရနေဒီတော့တော့လူကြီးတွေပါလိမ့်ပြီဂျန်ကိုလူကြီးတွေပါလိမ့်ပြီခင်ဗျာ။
โอเคเจซูอ่ะสรุปเราနောက်ဆုံးဒီမှာစာစောင်ရှိနေပါသေးတယ်တကုံမျိုးသက်ကဥလာထွန်းရဲ့စာပါရှားပေါင်ဖတ်ပြပေးပါဦးခင်ဗျဟု
တ်ဟုတ်ကဲ့ပါဥလာထွန်းရေးထားတာကတော့အများကျိုးကိုအကျမ်းမဖက်ငိမ့်ငမ်းတဲ့နီးနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဦးကိုနီးရန်ကုန်နိုင်ငံတကာလေးစိတ်လူနေရမြို့မှာတနက်နေ့ပြစ်တက်ခံခဲ့ရတယ်ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝရင်းထုတ်တွေနဲ့ဝိုင်းရိုက်တတခံခဲ့ရပြန်ပြီးနေရနဲ့လက်နဲ့သာကြွားပေမဲ့အများအကျိုးတွေပြောဆိုရင်နဲ့တတ်ခံရတဲ့အဖြစ်ကရွေးကောက်ခံအရတအစိုးရလက်ထက်မှာဖြစ်နေတာပါအများမလို့လာတဲ့နှစ်ထပ်ကွန်းဥပဒေ66ကကြီးဖြစ်ဖို့ဝေးစွာအခုလာပြန်ပြီး Facebook စောင့်ဖမ်းတဲ့ကိစ္စဘသူကဘသူကိုခိုင်းလို့ဘသူကိုစားဒါတွေလုံနေမင်းတော့နားမလည်နိုင်အောင်ပါပဲဆိုပြီးတော့ဥလာထွန်းကရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူစားလည်းမတော့ဒီတရားဥပဒေစိုးမိုးရေးအားနှက်ချက်ဥပဒေပြည်ရေးအားနှက်ချက်တွေကိုလည်းထောက်ပြထားပါတယ်ဆိုတော့ဒီ NLD ဒီရဲ့ပြောင်းလဲခြင်းတံပြီဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကဟိုလူလူကစိတ်ချအစိုးရတရက်ရွေးခွင့်ရတဲ့အပြောင်းလဲတရက်ကိုဆုလို့တဲ့သဘောဆိုရင်တော့အောင်မြင်တယ်ပြောရမှာပါဒါပေမဲ့လူလူကဒီအစိုးရပေါ်မှာဒီတဲ့မျောလင့်တာတွေလည်းရှိနေဆိုတော့အလုံးကလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့အခုနှုံးတိုင်းနဲ့သာဆက်သွားနေမယ်ဆိုလို့ရှိရင်ဒီရှေ့နောက်တစ်ခေါက်လာမယ့်ရွေးကောက်ပွဲအတွက်ကိုအရင်လိုအန္တရာယ်အနေနဲ့တခဲနဲ့ထောက်ခံမှုမျိုးတွေရနိုင်ပါအောင်မလားဆရာဦးရထွန်းအချင်းချုံဆွေးနွေးပေးပါခင်ဗျ
ဒီပုံစံအတိုင်းဆက်သွားရင်တော့ဟိုလာမယ့်ရွေးကောက်ပွဲမှာတော့ဟို2015လို့တခဲနဲ့ထောက်ခံမှုတော့မရနိုင်တော့ဘူးလို့ကျွန်တော်ထင်တယ်။သို့တော့ရွေးကောက်ပွဲတော့ဆက်နိုင်နိုင်တဲ့အနေအထားရှိပါတယ်။အကြောင်းလို့ဆိုတော့အရင်လူတွေကအဲဒီမှားရွှင်းစွာကောင်းတဲ့ပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးတဲ့အတွက်ကြောင့်မလို့ဒီလူလူတို့ကဟိုအများစုကတော့ NLD ကိုပဲဆက်ပြီးတော့ဟိုဖြစ်လေဦးမယ်။အဲဒီလည်းအများစုပြေးလေဦးမယ်သို့တော့အဲအတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နောက်လွတ်တော်တဲ့မှာလွတ်တော်ကိုယ်စားလှယ်အရေးတွေပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်း NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိကိုယ်တိုင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook မှာချက်ပေးပို့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်အစည်းအဝေးထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေလံဆွေးနွေးကအစည်းအဝေးကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်။ VOE ရဲ့တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရုပ်မြင်သံကြားအစည်းအဝေးတွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစည်သူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကမ္ဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်မရှင်။
ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်ချိန်သုံးချိန်လောက်စကားနှင်းငယ်ပြောကြားခွင့်ရခဲ့ပြီးစီးရီးယားအရေးကိုအဓိကထားပြောကြားခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်ကပြောပါတယ်။ဗီယက်နမ်နိုင်ငံဒါနန်မြို့ကနေဟနွိုင်းမြို့တော်ကို Air Force One လေယာဉ်နဲ့အသွားလမ်းမှာသတင်းတောက်တွေကိုပြောကြားရမှာစီးရီးယားအရေးနဲ့ပတ်သက်ပြီးသမ္မတပူတင်နဲ့ပူးတွဲကြေညာချက်ထုတ်ပြန်ဖို့အတွက်သူသဘောတူညီချက်ခဲ့ပြီးဒါဟာအသက်ပေါင်းများစွာကိုကယ်တင်နိုင်လိမ့်မယ်လို့ပြောပါတယ်။အရှေ့တောင်အာရှနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံဟာကမ္ဘာပေါ်မှာအလွန်အမခန့်ဖွယ်ရာနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်ကချီးမွမ်းကန်ဖွင့်လိုက်ပါတယ်။သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းနောက်ဆုံးခီးစဉ်ဖြစ်တဲ့ဗီယက်နမ်နိုင်ငံဟနွမ်းမြို့တော်မှာသူ့ကိုနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုတဲ့စနေနေ့ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကတနင်္ဂနွေဒီကနေ့မှာဗီယက်နမ်သမ္မတနဲ့ရောအခြားခေါင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဖိလစ်ပိုင်မှာ73ရက်က18ရက်ထိကျင်းပမဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကစနေနေ့မှာဖိလစ်ပိုင်ကိုရောက်သွားပါပြီ။သမ္မတဟောင်းဂလိုရီယာအရိုယိုကဒေါန်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်တို့ကိုစနေနေ့မှာပဲညစာစာပွဲနဲ့တက်ခင်းအက်ခံခဲ့ပါတယ်။ပြည်ထောင်ချပြတ်ဒုံးကြည့်ပါတဲ့ထောက်လှမ်းရေးဒရုန်းရင်သစင်းဟာဂိုလန်ကုန်းမြစ်စစ်မဲ့ဆောင်ကိုဖျက်ပြီးအစ္စရေးနိုင်ငံဘက်ကိုဦးတည်ပြီးပြန်တန်းနေစမှာအစ္စရေးစစ်တပ်ဘက်ကပြစ်ချလိုက်ပါတယ်။မိမိတို့နိုင်ငံအချုပ်ချာအာဏာပေါ်မိခဲ့သူချုပ်ဖောက်မှုမျိုးကိုမဆိုအစ္စရေးဆိုတာကဆန့်ကျင်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.